ကမ္ဘာသတင်းမီဒီယာမှာတရုတ်ရဲ့အမြင်အာပေါ်တွေလွှမ်းမိုးအောင်လုပ်နေတဲ့ဆိုတဲ့သတင်းကိုဆက်ပြီးတင်ပြပါမယ်ကျွန်မဆွေမြတ်မောင်မတရုတ်အစိုးရဟာသူတို့မူဝါဒသဘောထားတွေကိုတခြားနိုင်ငံတွေကိုပါရောက်ရှိအောင်ကြိုးစားမှုတွေအရှိန်မြှင့်လာတယ်လို့နိုင်ငံတကာသတင်းတော်သမဂ္ဂများအဖွဲ့ချုပ် IFC ကအစီရင်ခံစာထုတ်ပြန်ပါတယ်ကမ္ဘာဒေသစုံမှာရှိတဲ့သတင်းသမဂ္ဂ58ခုရဲ့စစ်တမ်းတွေကိုစူးစီးထုတ်ပြန်တဲ့အစီရင်ခံစာရဲ့မှာတရုတ်အစိုးရအပေါ်အကောင်းမြင်တဲ့သတင်းတွေတရုတ်နိုင်ငံပုံရိပ်အပေါ်အကောင်းမြင်စေမဲ့သတင်းတွေအစီအစဉ်တွေကိုတခြားနိုင်ငံတွေရဲ့သတင်းမီဒီယာတွေထဲမှာဖော်ပြအောင်တရုတ်ကကြိုးစားနေတယ်လို့ပြောထားပါတယ်တရုတ်အစိုးရအစီအစဉ်နဲ့ဖိတ်ခေါ်တဲ့တရုတ်နိုင်ငံခီးစဉ်တွေတရုတ်အစီအစဉ်တွေကိုထပ်ဆင့်ပြသဖို့သဘောတူညီချက်တွေတရုတ်နဲ့နိုင်ငံအပြန်အလှန်သဘောတူညီမှုတွေရရှိအောင်လုပ်ပြီးတော့တရုတ်ရဲ့မူဝါဒတွေကမ္ဘာသတင်းမီဒီယာတွေထဲထိုးဖောက်နိုင်ဖို့လုပ်နေတယ်လို့ IFC ကထောက်ပြထားပါတယ်အဲ့လိုလုပ်တဲ့နေရာမှာဖွံ့ဖြိုးတဲ့နိုင်ငံတွေကသတင်းတောက်တွေကနေတဆင့်သူတို့သဘောထားတွေပို့ပြီးတော့ပြန့်နှံ့အောင်လုပ်နေတယ်လို့ပြောပါတယ်တရုတ်အစိုးရဟာလွန်ခဲ့တဲ့9နှစ်ကျော်လောက်ထဲကစပြီးမြန်မာနိုင်ငံကသတင်းတောက်တွေနိုင်ငံရေးစီးပွားရေးမှာအရေးပါသူတွေကိုတရုတ်နိုင်ငံကိုလေ့လာရေးခီးစဉ်တွေထိတ်ခေါ်ခဲ့ပါတယ်ဒေလောကမှာဥဆောင်နေသူတွေအပါအဝင်သတင်းသမားဂျာကနန်အထိတရုတ်နိုင်ငံကိုတွားခဲ့ဘူးပါတယ်အဲ့ဒီထဲကတယောက်ဖြစ်တဲ့ The Voice Channel ရဲ့အမှုဆောင်အရာရှိချုပ်ကိုစီရတူကသူအပါအဝင်သတင်းတောက်တွေကိုတရုတ်ကဒီကအခီးစဉ်တွေဖိတ်ခေါ်ပြရတဲ့ပတ်သက်လို့အခုလိုတုံ့သက်ပါတယ်
ကျွန်တော်သိတဲ့ထင်တော့က2017ဆက်နှစ်တုန်းကမြစ်ဆုံကိစ္စဖြစ်တယ်ဗောလေမြစ်ဆုံကိုဒီဘက်ကဆွေရရလိုက်တဲ့ဟာဖြစ်သွားတယ်ဖြစ်သွားတဲ့အချိန်ကျတော့ဒီကျပြီးခဲ့ကြတော့ဟိုတရုတ်ကိုဆန့်ကျင်ရေးဟာတွေကလည်းများလာတာဗောလေဒီလူတွေချားတဲ့မှာဒီမြစ်ဆုံလိုပါတော့နဲ့ချိတ်ဆက်ပြီးတော့များလာများလာတဲ့အခါကျတော့သူကဒါကိုပြန်ပြီးတော့ဟိုတုံ့ပြန်တဲ့အနေနဲ့ဗောလေဒါကိုကျွန်တော်တို့ဟို term offensive လို့ comment နဲ့တူတယ်ဒါဟိုပြန်ပြီးတော့ဟိုမြန်မာပြည်သူတွေနဲ့ချစ်ချစ်ယဉ်ကျေးမှုရအောင်လို့အတွက်အရေးကြီးတဲ့ပုံကိုယ်ကိုဖိတ်လာတာတွေတွေ့လာတယ်အရေးကြီးတဲ့အဖွဲ့အစည်းရပုံကိုယ်တွေပေါ့ဥပမာတင်းစားဆရာတွေရှိမယ်နောက်ပြီးတဲ့အခါကျတော့နိုင်ငံရေးပါတီအသီးသီးရပုံကိုယ်တွေရှိမယ်အဲပြီးရင်ရဖက်လူဖွဲ့စည်းတို့ဟာမျိုးတွေကအကောင်းဆောင်တွေပေါ့ဒီအဲ့ဒါမျိုးပုံကိုယ်တွေအဲ့ဒါမျိုးလူတွေကိုတော်တော်လေးဖိတ်လာတာတွေ့ရတာပေါ့အဲ2017ဆနစ်နောက်ပိုင်းမှာပေါ့လေ13 14 15 16တောက်လျှောက်အလှတော်ကိုယ်စားလှယ်တွေပါလေလက်ဖိတ်တယ်အာဏာရပါတီကရောဒီအတိုက်ခံပါတီကရောကျွန်တော်တို့ဖိတ်ကြတာတွေတွေ့ရတယ
်ကိုစင်ရတူဟာအမေရိကအစိုးရဖိတ်ခေါ်မှုနဲ့ပြည်내အစိုးရဒေသန္တရအစိုးရရဲ့အစီမံခံခွဲအုပ်ချုပ်မှုတွေအကြောင်းကိုအမေရိကန်ပြည်ထောင်စုမှ2010ခုနှစ်တုန်းကလာရောက်လေ့လာခဲ့ပူပါတ
ယ်အမေရိကန်ကဟာတော့သူကပို့ပြီးတော့ဟိုခကြီးရပို့ရှိတာပေါ့လေတုံးပတ်လည်းဖြစ်တဲ့အခါကျတော့ခကြီးလည်းပို့ရှိတယ်ပြီးတဲ့အခါကျတော့သူအစီအစဉ်နာမည်ကိုယ်နဲ့က State andlocal government ဆိုတဲ့အစီအစဉ်ဖြစ်တဲ့ကြောင့်အစိုးရယုံနေကျွန်တော်တို့တောက်လျှောက်သွားတာပေါ့ကိလာကြီးကဟိုအုပ်ချုပ်စီမံခန့်ခွဲမှုနဲ့ချိတ်ဆက်တဲ့ဟာပေါ့လေ
တရုတ်ကတော့ပြောရမယ်ဆိုရင်ဒါသူတို့ရဲ့သဘောထားအမြင်တွေကိုပို့ပြီးတော့မှမြင်အောင်လို့ပြချင်တဲ့သဘောမျိုးပို့ဖြစ်မယ်ထင်တယ် American ခီးစဉ်မှာရောဒီ American အစိုးရကသူတို့လုပ်နေတဲ့မူဝါဒတွေသူတို့လုပ်နေတဲ့ဒီစနစ်တွေကိုတခြားနိုင်ငံတွေကိုပို့ပြီးတော့သိသွားအောင်လုပ်တဲ့ခီးစဉ်လို့ရောကိုစီရဲ့သူအနေနဲ့မြင်လားရှင
်အဲ့လိုမျိုးကြီးတော့ဟိုပြောရမလဲဟိုအေးဟိုပါလေအယူဝါဒတွေတင်ပို့ခြင်းတဲ့ဟာမျိုးတော့မရှိဘူးဒါပေမဲ့ program ထဲမှာတော့သူကရေးထားတာကိုယ်တိုင်ကအမေရိကန်နိုင်ငံကိုဟိုပုံမနားလည်လာစေဖို့ပေါ့လေအမေရိကန်နိုင်ငံအကြောင်းကိုနားလည်လာစေဖို့ဆိုတဲ့ဟာမျိုးတော့ကျွန်တော်လည်းတွေ့ရတယ်ပေါ့တရုတ်ကတော့ကျွန်တော်တို့နဲ့အိမ်ကြီးချင်းလည်းဖြစ်တယ်ပြီးတော့ခုနကလိုစီးပွားရေးနိုင်ငံရေးပေါ့လေဟိုအစအစအရာကအဆက်ဆက်ကကျွန်တော်တို့ပုံများတယ်ပေါ့လေဆိုတော့ပုံများတဲ့ခါကျတော့ဟိုပြီးရက်ကကျတော့ခုနကကျွန်တော်ရှင်းပြခဲ့တဲ့အတိုင်းပဲတရုတ်ကဟိုထိတ်တဲ့ဟာကိုယ်တိုင်၌ကိုယ်တိုင်၌ကဒီမြန်မာပြည်ထဲမှာခုနလိုသူတို့နားလည်မှုတွေလွဲနေတယ်ပြီးတဲ့ခါကျတော့တရုတ်စံကြီးတွေများလာတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ဒါကိုခြေကျင်တဲ့အတွက်ကြောင့်ဖိတ်စာလို့ဒါကျွန်တော်ယူဆတာပေါ့နော်ဒါကျွန်တော်အပြင်တခြားလူတွေကလည်းအဲ့လိုပဲယူဆတာမျိုးပေါ့
တရုတ်အစိုးရဟာမြန်မာနိုင်ငံကသတင်းတောက်တွေကိုဖိတ်ခေါ်တာမျိုးအပြင်သတင်းလုပ်ငန်းတွေကိုပံ့ပိုးကူညီဖို့ကြိုးစားတာမျိုးတွေလုပ်ပြီးတော့သူရဲ့သဘောထားအမြင်တွေကိုမြန်မာနိုင်ငံထဲမှာဖြန့်နှံ့ဖို့ကြိုးစားလာတာတွေ့ရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးကိုမြင့်ကျော်ကပြောပါတယ
်မြန်မာသတင်းမီဒီယာထဲမှာဟိုပြည်တွင်းမီဒီယာအပြင်မျိုးနဲ့အဲ့လိုဒါလေးရင်းနှီးမြှုပ်နှံပြီးမီဒီယာဝါရဟိုဝင်မနောဝါရဖြန့်ချီဆိုရည်ရွယ်ချက်မျိုးနဲ့လောက်တာမျိုးတွေတွေ့လာရတော့ဒီဟာကဟိုတတိယပြည်တော်မီဒီယာလွတ်လပ်ခွင့်တွေစိုးရိမ်နေစရာဖြစ်လာတယ်နိုင်ငံစိုးရတွေကဟိုသူတို့ရဲ့ဟိုဘယ်လိုမျိုးပြင်ကြားရေးလိုမျိုးတန်ယုံနေရဖွင့်တာဒါတဘာဝရှိကြတာပဲအမေရိကန်လည်းရှိတာပဲဟိုဗီတရှားလည်းရှိတယ်တရုတ်လည်းရှိမယ်တခြားရောရှားလည်းရှိမှာနော်ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ပြည်တွင်းမီဒီယာလိုမျိုးရင်းနှီးမြှုပ်နှံပြည်တွင်းမီဒီယာအနေနဲ့မှတ်ပုံတင်ပြီးတော့အဲ့လိုမျိုးလောက်တာကြတော့ဟိုဒီဟာဒီနှစ်ပိုင်းမှာတွေ့လာတာပေါ့နော်ဟိုနာမည်နဲ့ဒီပါပြောနော်ဟ ဟိုမျိုး platform လို့မျိုး media လို့မျိုးဒီဟာကတရုတ်ရဲ့ယဉ်နေမြောက်နိုင်မှုလို့ပဲကျွန်တော်တို့ကောက်ချက်ကြရတယ်။အစပိုင်းမှာတော့ဒီပါမီတတိမထာမီတို့ရောနောက်ပိုင်းဒီမြန်မာနိုင်ငံလည်းတရင်ဖော်ပြမှုမှာဖော်ပြတာတွေ့ရတယ်။ဒီမှာသူတို့ဖော်ပြတဲ့တရင်တွေကိုပြန်ပြီးတော့တရုတ်ဖွဲ့ကြည့်လိုက်တဲ့အခါမျိုးကျရင်တော့ဟိုဘဒူးအတွက်ပြည်နိုင်ငံအတွက်ဘဒူးအတွက်လုပ်တယ်ဆိုရဟာဟိုခံမှန်းသိရှိနိုင်တယ်မဟုတ်လား။
တရုတ်အစိုးရတန်ဖိုးဘူးလို့အခိုင်အမာမပြောနိုင်သေးတဲ့တရုတ်အစိုးရအကောင့်မြင်အောင်ဖော်ပြနေကြတဲ့တခြားအွန်လိုင်းသတင်းမီဒီယာတွေလည်းရှိကြတဲ့အတွက်ကြာရင်စိုးရိမ်ကြဖြစ်တယ်လို့ကိုမြင့်ကျော်ကပြောပါရယ်။မြန်မာနိုင်ငံကထိတ်တန့်သတင်းမီဒီယာလုံခြုံရေးတစ်ခုဖြစ်တဲ့ 7 days သတင်းမီဒီယာကိုတရုတ်နိုင်ငံခီးစဉ်အတွင်းချင်းတက်တာပါအောင်ဗက်ပေါင်းဆောင်ကနေချင်းတက်ခဲ့ဘူးတယ်လို့သတင်းအက်ဒီတာချုပ်ကိုအာမန်ကအခုလိုပြောပါရယ်
။ဟိုလာတဲ့ပုံစံကြီးကတော့သူက2မျိုး3မျိုးလာသူတစ်ခါလေးရရင်တော့မြန်မာတရုတ်ပိုင်လိုင်းကုမ္ပဏီရတဲ့ဆင်လူမျိုးတွေလည်းတစ်ခါလေးလာပြန်ရောအဲတစ်ခါလေးကျတော့လေတန်ယုံကနေပြီးတော့ဒါတိုင်းဝင်ပြန်တယ်သူတို့ရှင်းကက်တဲ့နည်းကတော့၃၄မျိုးလောက်ရှိတယ်မျိုးစုံနဲ့သူရှင်းကက်ပြီးတော့ဟိုကြောညာထဲဝယ်ဖြစ်တဲ့တစ်ခါလေးလုပ်တယ်ပေါ့နော်စားနေစရာကောင်းသွားတဲ့အဲ့လိုမျိုးကျွန်တော်တို့ရဲ့ share ပိုင်ဆိုင်မှုတွေနောက်ဟိုအောင်မေးပြီးတော့သူတို့အလိုရှင်းနေမြုပ်နေကျင်တယ်စိတ်ဝင်စားမလားဆိုတာမျိုးကတော့နှစ်ချိန်လောက်တည်ဘူးလားပေါ့
အဲ့လိုမျိုးတွေလောက်တာကဘလို့ရည်ရွယ်ချက်ကြောင့်လုပ်တယ်လို့ကိုအာမတ်အနေနဲ့သုံးသပ်ပါလဲရှင
်အာအဓိကတော့ကျွန်တော်မြင်လာတော့ဟိုသူတို့မှာအငွေကြေးညာတောင်းတင်းနေတော့ဟိုလည်းဖြစ်တော့ဗောနော်ဒီဝါရဖြန့်ရှိရေးမှာသူတို့အဓိကသူတို့ဝါရဖြန့်ရှိရေးမှာဗောနော်မြန်မာပြည်မှာသူတို့ကြီးရဲ့ခါမှာဒီပြည်မမီယာတွေကိုသူတို့နှမ်းမိုးနိုင်မှုတွေသူတို့ရဲ့အားပေါ်တွေထည့်နိုင်နေအနေထားကျွန်တော်ရှင်းတယ်တိတ်မရှိဘူးလို့ယူဆတယ်ရှင်းတယ်အဲ့တော့သူတို့ဒီပြည်မမီယာတွေရှိကိုသူတို့ gain ပြီးတော့သူတို့ရဲ့ဝါရဖြန့်ရှိရေးရန်ရပို့ပြီးတော့ထိရောက်ပြန်ကျင်လို့အဲ့လိုမျိုးလုပ်ရှင်တယ်လို့ထင်ပါတယ်
မြန်မာနိုင်ငံတွေကပင်မသတင်းမီဒီယာလုပ်ငန်းကြီးတွေနဲ့သတင်းသမားအများစုကတော့သတင်းချုပ်ဝင်စီးကမ်းတွေနဲ့ညီအောင်လုပ်နေကြသလိုဗက်မလိုက်အောင်စ조사နေကြတယ်လို့ကိုစီရဲ့သူကလည်းပြောပါတယ်ဒါပေမဲ့လူမှုကွန်ရက်တွေပေါ်မှာလွယ်လွယ်စာမျက်နှာဖွင့်နိုင်နေချိန်မှာတခြားနိုင်ငံတွေရဲ့ဝါဒဖြန့်မှုတွေရှိလာနိုင်တာကိုတော့သတိထားတယ်လို့ဆိုပါတယ
်အခုက page လေးတစ်ခုထောင်လိုက်ဖို့ဆိုတော့ကျွန်တော်တို့မခက်ဘူးပေါ့လေမခက်ဘူးပြီးတဲ့အခါကျတော့ဟို hate speech တို့ဘာလို့လုပ်မနေဘူးဆိုရင်ဒါက Facebook တို့ဘာလို့ကလည်းဒါဖျက်ပြစ်ဖို့ကခက်တယ်ပေါ့နော်ဆိုရင်ကကြတော့အဲ့လိုမျိုးလုပ်နေတဲ့ဟာတွေကတော့များလာနိုင်တယ်ကြာခွန်းလာလို့ပေးတစ်ခုတောင်းပြီးတဲ့ခါကြတော့ဟိုနိုင်ငံတစ်ခုရဲ့ဟိုအယူအဆတွေကိုများများရေးတာတို့ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့များလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကတော့သတိထားစရာဖြစ်တယ
်တရုတ်နိုင်ငံယူနန်နဲ့အစိုးရရဲ့ဝါဒဖြန့်ဌာနကထုတ်ဝေနေတဲ့ပောက်ဖော်သတင်းစာအပြင်ပောက်ဖော်ဆိုတဲ့နာမည်ပါတဲ့အွန်လိုင်းသတင်းစာမျက်နှာတွေဆွေမျိုးပောက်ဖော်အက်ဒီတာအတန်ဆိုတဲ့ဆောင်းပါးမျိုးတွေကိုလည်းမြန်မာနိုင်ငံထဲမှာအခုတွေ့မြင်နေရပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ